ကောင်စီကအကျဉ်းသားတွေကိုထပ်မံကွပ်မျက်မယ်ဆိုရင်မြန်မာနိုင်ငံအပေါ်အာဆီယံရဲ့ထိကပ်ပုံပြောင်းလဲလှုပ်ဆောင်ရလိမ့်မယ်လို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသတိပေးလိုက်ပါတယ်။ကမ္ဘောဒီးယားကအာရှအဖြစ်လက်ခံကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးမှာဝန်ကြီးချုပ်ဟွန်ဆန်ကအဲ့ဒီလိုသတိပေးပြောကြားလိုက်တာပါ။ဒီကနေ့ကျင်းပတဲ့
ပတိပခါကိုဖြည့်ရှင်းဖို့အတွက်တမျိုးတဖုံပြောင်းလဲချင့်ကန့်ရလိမ့်မယ်လို့အာဆီယံအလဲချာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့သတိပေးပြောကြားလိုက်ပါတယ်။နိုင်ငံရေးတက်ကြွလှရှားသူ၄ဦးကိုစစ်ကောင်စီကကွပ်မျက်လိုက်တဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အမတန်စိတ်ပျက်မိတဲ့အကြောင်းဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောပါတယ
်။ရှေ့မွန်မြန်ကာပြုံးပြည့်ဧကချန်5ကျွန်တော်တက်တည်
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာအာဆီယံဘုံသဘောတူညီချက်၅ချက်ကိုစတင်သဘောတူခဲ့ကြတော့ကအချိန်ကျတိတသာပိုဆိုးသွားတယ်လို့ပြောလို့ရနိုင်ပါတယ်။နိုင်ငံအရတွတ်ဆုံဆွေးနွေးမှုတွေပြုလုပ်ပြီးတော့မြန်မာနိုင်ငံရဲ့မျိုးသားညီကြဆေးရေးဖော်ဆောင်နိုင်ရေးတို့ကိုရှေ့ရှုပြီးတည်ထောင်ပြီးကွပ်မျက်မဲ့အစီအစဉ်ကိုပြန်စဉ်းစားဖို့ကြောင်းဆိုနေတဲ့ကြားကပဲအတိုက်ခံနိုင်ငံတစ်ကြွသူ၄ဦးကိုကွပ်မျက်လိုက်တဲ့အပေါ်မှာကမ္ဘောဒီးယားပါဝင်အာဆီယံတစ်ဖွဲ့လုံးကအင်ပတန်ကိုစိတ်ပျက်စရာမကောင်းဖြစ်ခဲ့ရပါတယ်
။စစ်ကောင်စီကကွပ်မျက်မှုတွေထပ်လုပ်မယ်ဆိုရင်တော့အာဆီယံဘက်ကလည်းတမျိုးတဖုံပြောင်းစဉ်းစားရလိမ့်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကအခုလိုဆက်ပြောပါတယ
်။ဒါနဲ့တရက်ကတ်တော့ပဟာချွတ်
တကယ်လို့ကွပ်မျက်မှုတွေနောက်ထပ်လုပ်မယ်ဆိုရင်အာဆီယံဘုံသဘောတူညီချက်ကိုဘယ်လိုပြောင်းလဲချဉ်းကပ်မလဲဆိုတဲ့အပေါ်မှာကျွန်တော်အနေနဲ့မဖြစ်မနေကိုပြန်သုံးသပ်ရပါလိမ့်မယ်
။ဒီမိုကရေစီရဲ့တက်ကြွလှရှားသူတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်သူကိုဂျင်မီ၊အန်အေဒီလွတ်တော်အမကိုဖြိုးစရာတော်၊ကိုလာမျိုးအောင်နဲ့ကိုအောင်တူရစော်တို့၄ဦးကိုစစ်ကောင်စီကဇူလိုင်လတတိယပတ်အတွင်းကွပ်မျက်လိုက်တဲ့အပေါ်အိန္ဒိယချင်းအာဆီယံနိုင်ငံတွေအပါအဝင်ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအသံဝိုင်းကစစ်ကောင်စီအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။ဒီ၄ဦးကွပ်မျက်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြီးခဲ့တဲ့လနောက်ပိုင်းမှာကျင်းပတဲ့ဒေသနာရှင်းလင်းပွဲအတွင်းခုခံပြောကြားခဲ့ပြီးအိန္ဒိယချင်းနိုင်ငံအနေနဲ့နိုင်ငံတကာအသံဝိုင်းရဲ့ဝေဖန်ပြောဆိုမှုတွေကိုပယ်ချခဲ့ပါတယ်။မနစ်ဧပြီလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့ပဋိပက္ခတွေအများဆုံးဖြည့်ရှင်းနိုင်ရေးအတွက်စစ်ကောင်စီနဲ့အာဆီယံအကြားအခြေခံမူပေါင်း၅ချက်ချမှတ်ဆောင်ရွက်ကြဖို့သဘောတူငဲ့ကြပြီမဲ့အဲ့ဒီသဘောတူညီချက်တွေကိုစစ်ကောင်စီဘက်ကအခုချိန်ထိတခုမှအကောင့်ထည့်ဖော်နိုင်ခြင်းမရှိသေးတဲ့အပေါ်အာဆီယံဘက်ကစိတ်ပြက်လာနေတာပါမြန်မာအရေးနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ချက်ကိုအခြေခံပြီးအာဆီယံကဥဆောင်ကန်တွယ်ဖို့အမေရိကန်နဲ့အနောက်အစုနိုင်ငံတွေကသဘောတူထားကြတာကြောင့်ဒါကိုစစ်ကောင်စီဘက်ကလက်တွေ့အကောင့်ထဲမဖော်နိုင်တဲ့အပေါ်နိုင်ငံကအတန်းဝိုင်းကလည်းစိတ်ပြက်နေပါတယ်။ဒီကြားထဲစစ်ကောင်စီဘက်ကနိုင်ငံအတွင်းအကြမ်းဖက်တပ်ဖြတ်မှုတွေအရှင်ရော့မသွားဘဲဇက်တိုက်လှုပ်ဆောင်နေတာအပြင်အခုနောက်ဆုံးနိုင်ငံကအတန်းဝိုင်းကတားမြစ်နေတဲ့ကြားကနိုင်ငံရေးတက်ကြွလှရှားသူ၄ဦးကိုကုမြစ်လိုက်တဲ့လှုပ်ရကြောင်းမြန်မာနိုင်ငံအပေါ်ချင်းကပ်ပုံပြောင်းလဲလှုပ်ဆောင်ဖို့လိုမယ်ဆိုတာကိုအာဆီယံအလဲကျဥက္ကဋ္ဌကထုတ်ဖော်ပြောဆိုလာတာပါ။အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်နိုင်ခြင်းမရှိတဲ့အတွက်စစ်ကောင်စီဘက်ကနိုင်ငံရေးရကိုစားပြုတဲ့ကိုယ်စားလှယ်ကိုအာဆီယံရဲ့အရေးပါတဲ့ဆွေးနွေးပွဲတွေကိုမဖိတ်ဖို့မနစ်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်နဲ့အညီအခုကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့အာဆီယံဆွေးနွေးပွဲမှာလည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တက်ခွင့်မရပါဘူးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာပဋိပက္ခတွေကတိုင်းပြည်အတွင်းစီးပွားရေးနဲ့စာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်စေုံနဲ့သာမကပဲအာဆီယံဖွဲ့ရဲ့စည်းလုံးညီညွတ်မှုကိုပါထိပါလာနေတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောကြားခဲ့ပါတယ်ခင်ဗျာ